Please. မင်္ဂလာညနေခင်းမှာသောရရှင်နေတနေ့တာအမောပန်းပြေးကြပါလေလားခင်ဗျာ VOA American တန်ရဲ့2018ခုနှစ်ဖေဖော်ဝါရီလ20ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိ Washington DC မြို့တော်ကနေလိုင်းလိုမီတာ19.25ရိုးကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါခင်ဗျာ
ကျမသင်္ကေတထိုက်ပါရှင်အမေရိကန်ပြည်ထောင်စုမှတနက်ဝယ်ယူသူတွေရဲ့နောက်ကျောင်းရာဇဝင်တင်းကျပ်စစ်ဆေးရေးပြည်ထောင်စုအစိုးရရဲ့ကြိုးပမ်းမှုကိုသမ္မတထရန့်ကထောက်ခံလိုက်ပါတယ်။ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကန်အနီးတပုန်းတို့ထိန်းချုပ်ရာဒေသအပေါ်ဒီကနေ့တိုက်ခတ်ခံရမှုမှာတော့အနည်းဆုံး45ဦးတို့သေဆုံးခဲ့ရပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ကချင်ပြည်နယ်မှာတကြော့ပြန်ပြင်းထန်နေတဲ့အစိုးရတပ်နဲ့ KIA တပ်တွေကြားစစ်ပွဲတွေကြောင့်ဒေသခံတွေဘယ်လိုအခက်ကြုံနေရပါသလဲ
အခုချိန်မှာတက်စီကတလင်းကို6,000လောက်ရှိသေးရတယ်တနေရာနဲ့တနေရာမတူဘူးလောလောဆယ်တော့အဲ့ဒီ3,000ပိုင်းပါပေါ့
ဒီအကြောင်းသတင်းတွေအပြီးတင်ဆက်မှာဖြစ်သလိုကချင်ပါတီ3ခုပေါင်းလိုက်တာဟာ2020ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်တာဖြစ်တယ်လို့တောင်းဝန်ရှိသူတွေကပြောတဲ့အကြောင်းနဲ့ဖလော်ရီဒါတနက်ပစ်ခတ်မှုကြောင့်တနက်အလွယ်တကူဝယ်ယူနိုင်မဲ့အခြေအနေတွေအမေရိကန်မှာထိန်းချုပ်တော့မှာလားဆိုတာကိုတင်ပြသွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံငရကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ
။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကအထက်တန်းကျောင်းတစ်ကျောင်းမှာပြီးခဲ့တဲ့သတင်းပတ်ကလူ18ဦးတနက်နဲ့ပစ်ခတ်ခံရပြီးနောက်မှာတော့တနက်ဝယ်ယူသူတွေရဲ့နောက်ကျောင်းရာဇဝင်တွေကိုပြည်ထောင်စုအစိုးရကတင်းကျပ်စစ်ဆေးရေးကြိုးပမ်းမှုအပေါ်သမ္မတဒေါ်နယ်ထရန့်ကထောက်ခံတဲ့အကြောင်းသမ္မတအင်ဖြူရောကမနေ့တနင်္လာနေ့မှာပြောဆိုထားပါတယ်။လူစုလူဝေးတွင်ပြစ်ခတ်မှုတွေကိုတားဆီးနိုင်ရေးဥပဒေပြုဆောင်ရွက်ဖို့နိုင်ငံတော်အတွက်တောင်းဆိုမှုတွေထွက်ပေါ်နေချိန်မှာပဲသမ္မတထရန့်ဘက်ကထောက်ခံတာဖြစ်ပါတယ်။ Washington Post သတင်းစာကြီးနဲ့ ABC News တို့ရဲ့မနေ့တနင်္လာနေ့နောက်ပိုင်းမှာထုတ်တဲ့လူမှုသဘောထားစစ်တမ်းမှာတော့ဒီမိုကရက်တွေပါလို့ပြောဆိုကြသူတွေရဲ့86ရာခိုင်နှုန်းကတင်းကျပ်တဲ့တနက်ကင်ဆောင်ခွင့်ဥပဒေတွင်နဲ့ဆိုရင်ဖလော်ရီဒါကတနက်ပစ်ခတ်မှုကိုကြိုတင်ကာကွယ်နိုင်ခဲ့မှာဖြစ်တယ်လို့ဖြေဆိုကြပါတယ်။ Republican တွေလို့ဆိုသူတွေရဲ့68ရာခိုင်နှုန်းကတော့တင်းကျပ်တဲ့ဥပဒေတွင်နဲ့အစုလိုက်ပြုတ်လိုက်တပ်ဖြတ်မှုတွေကိုကာကွယ်နိုင်မှာမဟုတ်ဘူးလို့ဖြေဆိုထားပါတယ်။အုပ်စုနှစ်ခုစလုံးတို့ရဲ့4-3ပုံကတော့စိတ်ချမ်းသာရေးစစ်ဆေးကုသမှုတွေပေးပြီးပို့ပြီးတော့ထိတိရောက်ရောက်ဆောင်ရွက်နိုင်ရင်တော့တိုက်ခိုက်မှုတွေကိုတားဆီးလာနိုင်မှာဖြစ်တယ်လို့ပြောဆိုထားကြပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကလူစုလူဝေးတွင်ပြစ်ခတ်မှုတွေကိုကြိုတင်ကာကွယ်ရေးလွှတ်တော်ဘက်ကအပြည့်အဝမဆောင်ရွက်ဘူးလို့ဖြေဆိုသူက89ရာခိုင်နှုန်းရှိပြီးသမ္မတထရန့်ကမဆောင်ရွက်တာလို့ဖြေသူကတော့62ရာခိုင်နှုန်းရှိနေပါတယ်။တနက်ကင်ဆောင်ခွင့်ကိုဒီဇိုင်းမှမှဆန့်ကျင်နေတဲ့ဒီမိုကရက်အထက်လွှတ်တော်မှခရစ်မာဖီနဲ့အတူပါတီနှစ်ရပ်ပေါင်းဥပဒေပြုစုခဲ့တဲ့ Texas Republican အထက်လွှတ်တော်အမှဂျွန်ကော်နီနဲ့သမ္မတထရန့်ကပြီးခဲ့တဲ့သတင်းပတ်ကတွေ့ဆုံပြီးတနက်ဝယ်ယူသူတွေကိုနောက်ကျောင်းရာဇဝင်တင်းကျပ်စစ်ဆေးရေးဆွေးနွေးခဲ့တဲ့အကြောင်းအင်ဖြူရောပြောခွင့်ရဆာရာဆန်ဒါစ်ကလည်းပြောဆိုထားပါတယ်ရှင်
American သမ္မတဒေါ်နယ်ထရန့်က2016ခုနှစ် American ရွေးကောက်ပွဲအတွင်းရုရှားဝင်ဆက်ခဲ့မှုပေါ်သမ္မတဟောင်းဘရက်အိုဘားမားအနေနဲ့လက်လွတ်စပယ်ကင်တွယ်ခဲ့တယ်လို့ထပ်မံဆက်ဆွဲလိုက်ပါတယ်သမ္မတထရန့်ကဥပမာအနေနဲ့ဒီ American သမ္မတရွေးကောက်ပွဲမတိုင်ခင်တဲ့ရွေးကောက်ပွဲကာလအပီးထိသမ္မတတာဝန်ယူခဲ့တာဖြစ်လို့ဒီရုရှားဝင်ဆက်ခဲ့မှုအပေါ်ဘာကြောင့်တစုံတရာအရေးမယူခဲ့တာလဲလို့ Twitter Internet ဆာမျက်နှာမှာရေးသားဝေဖန်လိုက်ပါတယ်။သမ္မတထရန့်မဲဆွေးလုပ်ငန်းနဲ့ဒီရုရှားဆက်ဖွဲ့မှုနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးမှု Robert Mueller ကဆက်လက်စုံစမ်းစစ်ဆေးနေတာတွေပေါ်သမ္မတထရန့်ကနိုင်ရင်နဲ့ချီ Twitter Internet ပေါ်တက်ပြီးမချေမနဲ့တိုက်ခိုက်ခဲ့တဲ့အထက်မှာအခုလိုအရင်သမ္မတကိုတိုက်ခိုက်မှုကနောက်ဆုံးထွက်လာခဲ့တာပါ။သမ္မတထရန့်အနေနဲ့ဒီရုရှားရွေးကောက်ပွဲဝင်ဆွက်ခဲ့မှုအတိမ်နဲ့ပေါ့အမြဲရှော့ပေါ့ပြောလာခဲ့ရမှာအခုလိုအရင်တာဝန်ရှိသူတွေကိုလည်းလွှဲချပြီးပြန်တိုက်ခိုက်တာတွေလှုပ်လာတာကလုံယုံလုံစင်လို့ဖြစ်လာနေပါတယ်တကယ်တော့အရင်သမ္မတအိုဘားမားလက်ထက်2016ခုနှစ်ဒီဇင်ဘာလမှာဒီရွေးကောက်ပွဲရဲ့ဒီရုရှားရဲ့ရွေးကောက်ပွဲဝင်ဆွက်မှုနဲ့ပတ်သက်ပြီးရုရှားလူမျိုးနဲ့လုပ်ငန်းနှစ်ခုပေါင်း9ခုကိုပိတ်ဆို့တန်ခတ်မှုတွေချမှတ်ခဲ့ပါတယ်ဒါအပြင်သမ္မတဥပမာလက်ထက်မှာပဲရုရှားတန်ရာရှိ35ဦးကိုတန်တမာချစ်ဝတ်ဖောက်ပြန်မှုနဲ့နိုင်ငံကနေမောင်းထုတ်ခဲ့ပြီးရုရှားဘက်ကထောက်လိုင်းလုပ်ငန်းတွေအမေရိကန်ထဲလုပ်ဖို့သုံးခဲ့တယ်လို့ဆွဆွဲခဲ့တဲ့ခြံဝန်းနှစ်ခုကိုလည်းပိတ်ပစ်ခဲ့ပါတယ်။ဒါပေမဲ့ရုရှားဘက်ကတော့အခုလိုရွေးကောက်ပွဲဆက်ဖက်မှုတွေမလုပ်ခဲ့ဘူးလို့မနေ့ကပဲပြောခွင့်ရဒီမီထရီပက်စကော့ဖ်ကသတင်းတောက်တွေကိုထုတ်ပြောခဲ့ပါတယ်ခင်ဗျ။
ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကပ်အနီးကတပုံးတို့ထင်းချုပ်ရရှေ့ပိုင်းဂူတာမှာဒီကနေ့အင်ကာနေ့အစိုးရလိုလားတဲ့တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်အနည်းဆုံးလူပေါင်း45ဦးသေဆုံးရတဲ့အကြောင်းဆီးရီးယားစစ်ရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုပါတယ်။မနေ့တနင်္လာနေ့ကလေးချောင်းကနေတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်လူပေါင်း100နီးပါးသေဆုံးခဲ့ရတာလို့ဗီတင်အခြေစိုက်ဆီးရီးယားလူ့အခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုထားပြီးဒီတိုက်ခိုက်မှုဟာဆိုရင်2015ခုနှစ်ကတည်းကအစလို့မတိမငြိမ်ဖြစ်နေတဲ့ဒေတာတွင်းမှာအသေးအပြောက်အများဆုံးတိုက်ခိုက်ခံရမှုဖြစ်ပါတယ်။တဘုံနေဘက်ကဒီကနေ့အင်ကာနစ်မှာလက်နက်ကြီးတွေနဲ့မြို့တော်ဒမတ်စကပ်ကိုလက်တုံပြန်တိုက်ခိုက်တာမှာတော့တဦးသေဆုံးတယ်လို့ပြောဆိုပါတယ်။မြို့တော်အနီးတဘုံနေအခိုင်မာထိ ंछ ုပ်ရာနောက်ဆုံးလက်ချံဂူတာအရှေ့ပိုင်းဒေတာမှာအကြမ်းဖက်မှုတွေဖြစ်လာတာကြောင့်နိုင်ငံတကာဘက်ကစိုးရိမ်နေကြပါတယ်။ဒီအတိုင်းဆက်ဖြစ်နေလို့မရဘူးဆိုပြီးနိုင်ငံတကာချက်ချင်းဒီအသင်းကဒီကနေ့ Twitter လူမှုကွန်ရက်မှာရေးသားသတိပေးပါတယ်။ဂူတာအရှေ့ပိုင်းမှာနေစဉ်ဒဏ်ရာရသူသေဆုံးသူဒါဇင်နဲ့ချီရှိတယ်ဆိုတော့အစင်းခန်းစားရီအပေါ်မှာစိုးရိမ်နေအကြောင်းလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကနေဘေးကင်းကင်းခိုလုံနိုင်မဲ့နေရာမရှိဘဲမိသားစုတွေပိတ်မိနေတဲ့အကြောင်းနဲ့ဒမတ်စကပ်မြို့တော်ဒဲကနေဒါဇင်နဲ့ချီတဲ့မော်တာတွေနဲ့ပစ်ခတ်မှုကြောင့်အရက်သားတွေထိခိုက်သေးဆုံးရပြီးထိတ်လန့်ကြောက်ရွံ့နေကြတဲ့အကြောင်းဒီအတိုင်းဖြစ်ထားလို့မဖြစ်နိုင်တော့ဘူးလို့လည်းနိုင်ငံတကာချက်ချင်းဒီအသင်းကရေးသားခဲ့ပါတယ်ရှင်
။ကမ္ဘာအစင်းရဲ့ဆုံးနိုင်ငံတချို့မှာမွေးကင်းစကလေးသေဆုံးမှုကအချမ်းသာဆုံးနိုင်ငံတချို့ထက်အစားပေါင်း90အလားလာပိုများနေတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကအစိုးရကစာထုတ်ပြန်လိုက်ပါတယ်။ UNICEF ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့အမှုဆောင်ဒါရိုက်တာHenry Tag 4ကလွန်ခဲ့တဲ့25နှစ်အတွင်းအရွယ်ရလာတဲ့ကလေးတွေအတွက်ကျန်းမာရေးတိုးတက်လာခဲ့ပြီးမြဲဒီတလထက်ငယ်တဲ့မွေးကင်းစကလေးငယ်တွေသေဆုံးမှုကိုတော့အလားတူတိုးတက်အောင်မစွမ်းဆောင်နိုင်ခဲ့ဘူးလို့ဆိုလိုက်ပါတယ်အမှုဆောင်ဒါရိုက်တာ4ကဆက်ပြီးအခုလိုမွေးကင်းစကလေးတွေသေရတဲ့ရောဂါအများစုကကာကွယ်လို့ရတာတွေဆိုတော့ဒီအစိုးရဆုံးနိုင်ငံကကလေးငယ်တွေအတွက်ဘာမှလုပ်မပေးနိုင်ပဲပြက်ကွက်တယ်လို့ဖြစ်ခဲ့တယ်လို့ဆိုလိုက်ပါတယ် UNICEFအနေနဲ့နိုင်ငံပေါင်း195နိုင်ငံကိုစစ်တမ်းကောက်ယူခဲ့ရမှာအခုလိုချမ်းသာတဲ့နိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေကြားမွေးကင်းစသေဆုံးမှုနှုန်းမတရားကြီးကျယ်ကွာဟနေတာကိုတွေ့ခဲ့ရတာပါအဆင်ရဲဆုံးနိုင်ငံမှာကလေး1000မွေးခဲ့ရမှာ28ဦးသေခဲ့ရပြီးချမ်းသာတဲ့နိုင်ငံတွေမှာတော့1000မှ3ဦးပဲသေဆုံးခဲ့တယ်လို့ဒီ UNICEF အစီရင်ခံစာမှာပြန်မျှခြင်းအားဖြင့်ဖော်ပြထားပါတယ်ဒီအထက်မှာအဆိုးဆုံးသေဆုံးမှုကတော့ကလေး22ယောက်မှာတယောက်နှုံးတဲ့ပါကစ္စတန်နိုင်ငံမှာဖြစ်ခဲ့ပြီးကမ္ဘာအဆိုးဆုံး10နိုင်ငံထဲမှာအာဖရိကနိုင်ငံ8နိုင်ငံပါခဲ့တယ်လို့ဒီအစီရင်ခံစာမှာဆက်ဖော်ပြထားပါတယ်။ဂျပန်ကတော့မွေးကင်းစသေဆုံးမှုအနည်းဆုံးလူပေါင်း1111ယောက်မှာတယောက်အဖြစ်မှတ်တမ်းတင်ခံခဲ့ရပါတယ်ခင်ဗျာ။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာသာအစီအစဉ်ရဲ့အင်ကာနစ်ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ကျမ်းမာရေးတောင်းတမီကောင်းမွန်တယ်လို့မကြခင်ကပြောဆိုထားပြီးသူ့ရဲ့ဆရာဝန်ကလည်းသမ္မတဟာအကျမ်းမာဆုံးသမ္မတဖြစ်မယ်လို့ပြောဆိုထားပြီးမယ်လို့လည်းမနေ့ကကြားရောက်တဲ့သမ္မတများနဲ့ President's Day မှာထွက်လာတဲ့စစ်တမ်းအစ်စ်မှာတော့အမေရိကန်သမ္မတ44ယောက်ထဲမှာသမ္မတထရန့်ရဲ့ကျမ်းမာရေးအဆင့်က26မှာရှိနေပါတယ်အကျမ်းမာဆုံးသမ္မတအဖြစ်ကတော့1889ခုနှစ်ကနေ1881ခုနှစ်အထိတာဝန်ယူခဲ့တဲ့သမ္မတ Rutherford B. Hayes ဖြစ်ပြီးကျန်းမာရေးအတွက်အစားအသောက်ကိုမျှမျှတတ်အစားအသောက်အဝမလွန်ပဲဆေးလေအရက်ရှောင်ကျဉ်သူဖြစ်တယ်လို့အစင်ခန်းစာမှာဖော်ပြပါတယ်။ယာရုကအနားယူချိန်မှာအသက်55နှစ်သာရှိသေးတဲ့သမ္မတ Barack Obama ကတော့အမေရိကန်သမ္မတတွေထဲမှာအကျန်းမာဆုံးနံပါတ်1နေရာမှာရှိနေပါတယ်။သမ္မတ Obama ကတော့ဆေးလေတောက်တာနဲ့အိတ်တဲ့အလေအချင်အားနည်းချက်တွေကြောင့်အဆင့်နှစ်သာချိတ်ခဲ့တာလို့လည်းဖော်ပြထားပါတယ်ရှင်။
ပီရူးနိုင်ငံသမ္မတဟောင်းအယ်ဘာတိုဖူဂျီမိုရီအနေနဲ့2025နှစ်ကြာခံခဲ့ရကနေတညာကွန်းနဲ့ပြန်လွတ်လာတဲ့လာပိုင်းအတွင်းမှာပဲလူခွင့်ရချိုးဖောက်မှုတွေပါတဲ့တရားပြစ်မှုနောက်တစ်ခုနဲ့ရင်ဆိုင်နေရပါတယ်။1992ခုနှစ်တုန်းကလယ်သမား6ယောက်ကိုပြည်သူစစ်ဘွဲတစ်ခုကတပ်ဖြတ်တဲ့ကိစ္စမှာအသက်89နှစ်အရွယ်ဖူဂျီမိုရီမှာတာဝန်ရှိတယ်ဆိုပြီးပီရူးနိုင်ငံတော်ပြစ်မှုဆိုင်ရာခွန်ရုံးကတနင်္လာနေ့မှာအမိန့်ထုတ်လိုက်တာပါ။နာမကျန်းဖြစ်နေတဲ့ဖူဂျီမိုရီကိုပြီးခဲ့တဲ့ဒီဇင်ဘာလကမှလက်ရှိသမ္မတပက်ထရိုပဗ်လိုကာစင်စကီကကျမ်းမာရေးအရတက်ညာတဲ့အနေနဲ့ပြန်လှုပ်ပေးခဲ့တာပါ 1990ကနေ2000ခုနှစ်အထိသမ္မတတာဝန်ယူခဲ့တဲ့ဖူဂျီမိုရီဟာကုသမှုမဖြစ်နိုင်တဲ့ရောဂါတစ်မျိုးခံစားနေရပြီးတနေ့တခြားဝေဒနာပိုဆိုးလာနေတာကြောင့်အခုလိုတညာခွင့်ပေးခဲ့တာလည်းဖြစ်ပါတယ်ဖူဂျီမိုရီဟာသူသမ္မတတာဝန်ယူခဲ့ချိန်2009ခုနှစ်တုန်းကလူသက်အဖွဲ့တွေကိုတုံးပြီးလူတွေကိုတပ်ဖြတ်ဖို့အမိန်ပေးခဲ့တာကြောင့်လူခွင့်ချုပ်ဖွားမှုပြစ်ဒဏ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်သူကိုပေးထားတဲ့တညာခွင့်ကြောင့်လက်ရှိပြစ်မှုကနေတော့သူလူခွင့်ရမှာမဟုတ်ဘူးလို့တရားရုံးကဆိုပါတယ်ခင်ဗျာ
ကုန်သွယ်ဆိုင်ရာအငင်းပွားမှုတွေကြောင့်အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့စီရေပူးပေါင်းဆောင်ရွက်မှုမှာသဘောထားကွဲလဲစရာတွေဖြစ်လာနိုင်တာပါ။ဒါပေမဲ့လို့လဲနှစ်နိုင်ငံခေါင်းဆောင်တွေကတော့စီးပွားရေးဆိုင်ရာသဘောမတူမှုတွေကြောင့်မြောက်ကိုရီးယားနျူကလ িয়ার ချင်းချောက်မှုကိုကင်တွယ်နေရတဲ့နှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေအပေါ်သက်ရောက်မှုရှိမှာမဟုတ်ဘူးလို့တော့ပြောဆိုနေကြပါတယ်။တောင်ကိုရီးယားရဲ့ဝစ်ရှော့ဆက်တင်းသွင်းမှုအပေါ်ကုန်သွယ်ကွန်90ရာခိုင်နှုန်းအထိအမေရိကန်ဘက်ကတိုးမြှင့်လိုက်ပြီးမကြခင်မှာပဲတရုတ်၊ဘရာဇီး၊တောင်ကိုရီးယားတို့အပါအဝင်အမေရိကန်ကိုသတ်မှတ်တင်သွင်းနေတဲ့ဆက်နံနိုင်ငံအပေါ်ကုန်သွယ်ကွန်တိုးမြှင့်ကောက်ခံဖို့အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကအကြံပြုခဲ့တာဖြစ်ပါတယ်ရှင
်။တောင်ကိုရီးယားမှာလုံနေတဲ့ဆောင်းရွာသီအိုလံပစ်ပွဲမှာ3မြောက်တားမြစ်ဆဲ3ဆဲသူအဖြစ်ဆလိုဗေးနီးယားနိုင်ငံအားကစားသမားအထူးကိုတွေ့ဆက်တွေ့ရှိလိုက်ပါတယ်။ဆလိုဗေးနီးယားနိုင်ငံသားဇီဂါ ဂျက်ဂလစ်ကိုတွေ့ဆက်ကြည့်ရမှာဖန်နိုထရောတားမြစ်ဆေးသုံးတာတွေ့ရှိလိုက်တယ်လို့အားကစားဆိုင်ရာငင်းပွားမှုဖြစ်ရှင်ခုံရုံကဆိုပါတယ်တကယ်တော့ဒီဖန်နိုထရောဆေးဟာအဆုတ်အသက်ရှူလမ်းကြောင်းကိုချက်ပြီးတဲ့ဆေးပါဒီဆေးသုံးတာပေါ်သွားတဲ့အသက်29နှစ်အရွယ်ဂျက်ဂလစ်ကိုအားကစားပြိုင်ပွဲကနေရက်ဆိုင်လိုက်ပြီးဒီပြုံချမ်းဝင်လက်ပြည့်အားကစားရွာကလည်း24နှစ်အတွင်းထွက်သွားဖို့အမိန့်ချတာပါတယ်တကယ်တော့ဂျက်ဂလစ်ပါတယ်ဆလိုဗီးနီးယားအသင်းနေနဲ့အမျိုးသားရေခဲဟော်ကီပြိုင်ပွဲမှာနော်ဝေနိုင်ငံအသင်းနဲ့ဒီနေ့ရှင်ပြိုင်မှုရှိရမှာအခုတော့ဂျက်ဂလစ်ကိုအသင်းကထုတ်ထားပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ပြောပြခဲ့တာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေနဲ့စတင်ကြပါတယ်မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာတိုင်းသားလက်နက်ကိုင်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့မြန်မာစစ်တပ်တို့ကြားစီရေးတင်းမာမှုကြီးထွားလာနေပြီးလန်ဒရာတချို့ဖျက်ဆီးမှုကြောင့်ဒေသတွင်ဆက်သုံးစီနဲ့ကုန်စည်နှုံးတွေဆက်လက်ကြီးမြင့်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်။ KIA ရဲ့မိုင်းထောင်ဖျက်ဆီးမှုကြောင့်မြစ်ကြီးနားပူတာအိုလမ်းမပေါ်ကပူတာအိုဆွန်ဘရာဘွန်ကြားဒရာတစဉ်ဖျက်ဆီးသွားခဲ့ကြောင်းမြန်မာစစ်တပ်ကသတင်းထုတ်ပြန်ထားသလိုအစိုးရစစ်တပ်ကလူညုံရေးတွေထပ်မံဖြည့်တင်းထားတယ်ဆိုတဲ့သတင်းတွေကြောင့်စိုးရိမ်မှုတွေကြီးထွားနေပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတော်ကိုမိုးစောကသတင်းပေးပို့ပါတယ
်ဟုတ်ကဲ့ပြီးခဲ့တဲ့လကုန်ပိုင်းကတရားနှစ်ဆင့်ဖြစ်စည်းခံရပြီးတဲ့နောက်ကုန်ပစ္စည်းတည်ယူပို့ဆောင်တာတွေရပ်တန့်နေခဲ့တဲ့မြစ်ကြီးနားနဲ့ပူတာအိုလမ်းမှာဒီလ19ရက်နေ့မှာနောက်ထပ်တရားတစ်စင်းကိုကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကမိုင်းခွဲဖြစ်စည်းခဲ့ပါတယ်လက်တလောဖြစ်စည်းခံရတဲ့အခြေအနေကိုပူတာအိုမျိုးကန်တဦးကအခုလိုပြောပါတယ
်။ဟောကြားရတာတော့ဟိုကပုံရင်တရားလို့ပြောတာပဲဆရာ။အဲဆွန်ဘရာဘွန်မျိုးနဲ့ဒီပူတာအိုကြားပေါ့။ပုံရင်လို့ကြားတယ်ဆရာ။မနေ့က။ဟောသူတို့ရဲ့ဟိုအကြောင်းပြချက်တော့ဟိုတတ်တာသူစီရှင်လို့ပြောတာပဲ
။တမရော်ကကွေဦးစီးချုပ်ယုံကဆွန်ဘရာဘွန်ပူတာအိုသွားလမ်းမိုင်းတိုင်းအမှတ်149မြင်းဆောင်6ခွန်တရားမှ6မြင်းဆောင်148အရှိ235ပေရှိတန်ပေါင်ဘေးလီတရားကိုဖေဖော်ဝါရီလ19ရက်နေ့မနက်9နာရီလောက်မှာ KIA ကမိုင်းထောင်ဖောက်ခွဲဖျက်ဆီးခဲ့ကြောင်းနဲ့တရားအောက်ဘက်ကတန်ပေါင်တွေနဲ့တရားမျက်နှာပြင်ရင်သွားလမ်းတွေဖျက်ဆီးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့ဇွန်လ28ရက်နေ့ကမိုင်းတိုင်အမှတ်138နေရာရှိဇနန်တန်ပေါင်ဘေးလီတရားနဲ့မိုင်းတိုင်အမှတ်130နေရာရှိစီနင်ခချောင်းကူးတရားနှစ်ဆင်းကို KIA ကဖောက်ခွဲဖျက်ဆီးခဲ့တဲ့နောက်ပူတာအို KIA ဟာလမ်းပန်းဆက်သွယ်ရေးပြတ်တောက်ပြီး73စီနဲ့ကုန်ပစ္စည်းဈေးနှုန်းတွေမြင့်တက်ခဲ့ပါတယ်။လောလောဆယ်ကြုံတွေ့နေရတဲ့အခြေအနေကိုပူတာအိုမြို့ကန်ကအခုလိုဆက်ပြောပါတယ်
။အခုချိန်မှာအဲတက္ကစီကတပလင်းကို6000လောက်ရှိသေးရတယ်။တနေရာနဲ့တနေရာမတူဘူး။ဒီမဲ့ဆရာတယောက်ဒီမှာရောက်လာတော့တပလင်းကို5000နဲ့သူကတကာလန်ဝယ်တာ3000နဲ့1000ပေးရတယ်လို့ဒီမှာပြောတယ်။နောက်ဆရာတပါပြောတာကျတော့တပလင်းကိုရွာမှာ6000ပေးရတယ်လို့ပြောတယ်။ကျွန်တော်တို့သွားဝယ်တော့3500 4000အဲ့လိုပေးရတယ်တပလင်းကိုလေ။လောလောဆယ်တော့အဲ့ဒီ73ပိုင်းမှာပေါ့တက္ကစီပိုင်းမှာဆက်ဆဲရှိတယ်။အရင်ဒီလန်ဒါမပြတ်ခင်ကတော့မြစ်ကြီးနားပုံစံလုံးနဲ့နီးနီးလောက်ရှိတယ်။ဒါပေမဲ့အခုချိန်က တော်လေးတက်သွားတယ်ဒီမနေ့ကြားရတာတော့ဒီကတော့ဟိုးဆံပြဘုံဘက်မှာကိခါရီပြန်နေတယ်လို့ကြားရတယ်ဆံပြုတ်တော့တဲ့လူကြီးရှိတယ်လို့တော့ကြားရတာပေါ့
ဆံပြဘုံဘက်မှာအစိုးရတက်မတော်ဘက်ကတိုက်အင်အားတွေထပ်မံဖြည့်တင်းတယ်လို့သိရကြောင်းလည်းပြောပါတယ်ကချင်ငင်းကြေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြားကလည်းပူတာအိုနဲ့စွန်ပရာဘွန်ဘက်မှစင်းအားတွေတွန်းမြင့်နေဆိုတဲ့သတင်းတွေထွက်ပေါ်နေတယ်လို့ပြည်သူတွေလည်းထိတ်လန့်နေကြောင်းပြောပါတယ်
။ဟုတ်ပြီအဲ့ရောနေပြီးတော့မှကျောင်းတွေတက်တဲ့ပူတာဘွန်ဘက်စွန်ပရာဘွန်လမ်းဘက်မှစင်းအားတော့တော်လေးဖြစ်ပြနေတယ်။ဒီနေ့လူကပြောနေကြတယ်ဒါနဲ့ဆယ်ဒီအချက်များကြီးဆယ်ကြီးအတူတွားနေတယ်အင်အားပြည့်ပြည့်ပို့ဆောင်နေတယ်ဆိုတာအဲ့ဒါပဲတားသိရတယ်မကြာခင်တော့တက်ပေါ်ကြည့်တော့မှာပဲဆိုပြီးပြည်သူလူထုအနေနဲ့တော့ခုလောလောဆယ်ဆယ်မှာအစိုးရတောင်းကြမှုတွေဖြစ်နေတာပေါ့
ဒီလတည့်ရနေ့ကဒုဗိုလ်ချုပ်ကြီးထွန်းထွန်းတောင်နဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လာတို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေဟာတရုတ်နိုင်ငံယူနန်ပြည်နယ်တာလီမြို့မှာတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံပွဲမှာတက်မရော့ဘက်ကထိုးစစ်တွေရပ်ဆိုင်းရင် KIA ဘက်ကလည်းတက်တွေရုပ်သိမ်းမှဖြစ်ကြောင်း KIA ဘက်ကဆွေးနွေးခဲ့တယ်လို့ဦးလမိုင်ကွန်ကြားကပြောပါတယ်ဒီတွေ့ဆုံပွဲနောက်ပိုင်းမှာထုတ်ပြန်တဲ့ကြေညာချက်မှာနောက်တစ်ကြိမ်ထပ်မံတွေ့ဆုံဖို့နှစ်ဖက်စလုံးကဆန္ဒရှိကြောင်းလည်း KIO ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်လက်ရှိတင်းမာမှုတွေဖြေလျှော့ဖို့အတွက်အများဆုံးတွေးဆောင်တင်ကြောင်းလဲဥလမိုင်ခွန်ကြားကဆက်ပြောပါတယ်
။ဒီနေ့တွေးဆောင်ပြီးတော့မှဆက်လက်လက်ပြတွေးဆောင်ဖို့တဲ့ဆိုပြီးတို့သဘောတူထားတာရှိတယ်။အဲ့တော့အဲ့ဒါအများဆုံးပြည်နယ်နဲ့ပူးပေါင်းတော့လေအခုလိုတင်းမာမှုတွေမဖြစ်ရလေလေအောင်ပေါ့အခါနာတွေးဆောင်ပြီးတော့မှဘယ်လိုအခြေရှာမလဲဘယ်လိုလုပ်ကြမလဲအလျှော့အတင်းလေးနဲ့အခုလဲဒီတတိယကြိမ်နောက်ထပ်ဒီနည်းနဲ့ခလာဘုံဘာစားတော့မဖြစ်တဲ့ဆီယိုရစိမ့်မှန်မှုတော့မဖြစ်နေတော့ပူကောင်းနေပါဗျာ
ဒီလတည့်ရနေ့တွေ့ဆုံပွဲနဲ့ပတ်သက်ပြီး KIA ရဲ့ထုတ်ပြန်ချက်မှာတက်မရော့ဘက်က KIA ရဲ့တက်မဟာတချို့တရှိမှုကိုအတိမတ်မပြုကြောင်းဖော်ပြခဲ့တယ်လို့အဲ့ဒီနောက်မှာ KIA ကတက်မဟာအသင်းတစ်ခုကိုထပ်မံပြီးတိုးချဲ့ဖွဲ့စည်းခဲ့ပါတယ်
ကူမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ကချင်နိုင်ငံရေးပါတီတွေပေါင်းစည်းတဲ့အခြေအနေရှင်းပြတဲ့အကြောင်းကိုတင်ပြပါမယ်။မြန်မာနိုင်ငံမှာနောက်တစ်ကြိမ်ကျင်းပမယ့်ရွေးကောက်ပွဲအတွင်းအောင်မြင်မှုရဖို့ရည်ရွယ်ပြီးကချင်တိုင်းဒေသနိုင်ငံရေးပါတီ၃ခုပူးပေါင်းနိုင်ရေးအရှိန်မြှင့်ကြိုးပမ်းနေကြပါတယ်။ဒီကနေ့မှလည်းကချင်တိုင်းဒေသနိုင်ငံရေးပါတီတစ်ခုအဖြစ်ပူးပေါင်းဖို့သဘောတူထားကြတဲ့နိုင်ငံရေးပါတီ၃ခုကခေါင်းဆောင်တွေမြကြီးနားမြို့မကြွယ်ခမ်းမမှာပါတီဝင်တွေဒေသခံတွေနဲ့မီဒီယာတွေကိုတွေ့ဆုံပြီးပူးပေါင်းမဲ့အစီအစဉ်နဲ့ပတ်သက်လို့အသေးစိတ်ကိုရှင်းပြခဲ့ပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတော့နိုင်ကွန်းအိမ်ကပြောပြမှာပါ
။ဟုတ်ကဲ့ပါ။ကချင်နိုင်ငံရေးပါတီတွေပေါင်းစည်းရေးနဲ့ပတ်သက်ပြီးတော့ဒီကနေ့တွေ့ဆုံမှုအခြေအနေကိုတော့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာကအခုလိုပြောပါတယ်။
ကျတော့ဒီနေ့စင်ပါတာကသုံးပါတီမှာပါဝင်တဲ့ပါတီဝင်တွေဖြစ်ခေါ်ပြီးတော့ပါတီပေါင်းစည်းရေးကိုဘယ်လိုဆောင်ရွက်လာခဲ့တယ်လဲဆိုတာကိုရှင်းပြတာဖြစ်တယ်။မီဒီယာတွေလည်းဖိတ်ပြီးတော့မီဒီယာတွေလည်းရှင်းပြတယ်။ကျတော့ကဒီပြီးခဲ့တဲ့ဒီလ2016မှာပါတီအလာနဲ့ပါတီနာမည်ကိုသုံးပါတီအနေနဲ့ယူထားတာရှိတယ်။ပါတီနာမည်ကတော့ KNCP Kachin National Congress Party ဆိုတော့သုံးပါတီအသဘောတူညီထားတာပေါ့။အလန်ကြတော့ကချင်အမျိုးသားအလန်ညာဘက်ထင်းမှာကျေတုံးတတ်တာအဲ့ဒီအရာကိုယူဆပါတယ်ကျွန်တော်ကကိုယ်မန္တသူစေတည်းနဲ့မှာကျင်းပါမယ်ဒီလူထုညီလာခါမှာကျွန်တော်ကျင်းပြမယ်ကျင်းပြပြီးတော့မှအဲ့ဒီညီလာခါကနေပြီးတော့မှဒီအတိုင်းပဲလက်ခံပေးမယ်ဆိုတော့ကျွန်တော်ကအတည်ပြုသွားမယ
်ဇန်နဝါရီလ17ရက်နေ့ကပြုလုပ်ခဲ့တဲ့ကချင်နိုင်ငံရေးပါတီများညှိနှိုင်းပူးပေါင်းဆောင်ရွက်ရေးကော်မတီရဲ့ပါတီပေါင်းစည်းရေးဆိုင်ရာစည်းဝေးမှာကချင်ဒီမိုကရက်တစ်ပါတီ KDP ကချင်ပြည်နယ်ဒီမိုကရေစီပါတီ KFTP နဲ့ကချင်မျိုးရကွန်ကရက် KNC ပါတီတို့ကနေတပါတီတဲပေါင်းစည်းဖို့သဘောတူညီရရှိခဲ့မှုကိုအောက်ခြေကိုခြားပြခဲ့တယ်လို့ဒေါက်တာတူးကြာကပြောပါတယ်။ဒီကနေ့ကျင်းပတဲ့ရှင်းလင်းပွဲမှာကချင်တိုင်းပြည်ခံဖွဲ့ပုဂ္ဂိုလ်တွေတက်ရောက်နိုင်ခြင်းမရှိသေးတဲ့အတွက်လာမယ့်မလကုတ်မှာကချင်မျိုးရညီလက်ခံတခုဆက်လက်ကျင်းပသွားမယ်လို့သူကဆိုပါတယ်။ကချင်နိုင်ငံရေးပါတီတွေပေါင်းစည်းလာနိုင်မယ်ဆိုလို့ရှိရင်လာမယ့်2020ရွေးကောက်ပွဲမှာရလကောင်းတွေမျောလိနိုင်မယ်လို့ဒေါက်တာတူးကြာကဆက်ပြောပါတယ်။
ဒီလိုအကျက်ဒီလိုလိုထုတ်လိုအကျက်တွေကိုတင်ပြမယ်ကိုယ်စီရယ်တွေလည်းများများမရှိ2020မှာကြာလို့ရှိရင်ပြည်내ပါတီတွေကလွတ်တော်ကိုနေရာများများရရှိသွားမယ်ဆိုရှိရင်အဲ့ဒီလွတ်တော်နဲ့အစိုးရကြားမှာ check and balance အခုတည်းပုံပြမလှုပ်ဆောင်လို့ရလာနိုင်ဒီလိုကျွန်တော်လှုပ်ဆောင်နိုင်တယ်ဆိုလို့ရှိရင်ကချင်ပြည်내တိုးတဲ့ရဲကတော့ပုံပြမအမျိုးလိုက်ချက်ထားလို့ရတော့
ကချင်နိုင်ငံရေးပါတီ၃ခုဟာမတူညီတဲ့နောက်ခံအကြောင်းနဲ့မူဝါဒတွေရှိနေကြတာပါတပါတီတဲ့ပူပေါင်းနိုင်ရေးအတွက်မူဝါဒတွေညှိနှိုင်းရေးဆွဲရမယ်လို့တောက်တာတူးကြာကဆိုပါတယ်
ခုလက်ရှိပါတီတွေရဲ့မူဝါဒတွေကိုပဲစုစည်းလိုက်မှာပါ
ตัวนี้ละตัวนี้ละอารมณ์ป้องกันอะไรพี่รู้ใช่ไหมเนี่ยบาร์ที่สวยได้ดีใช่ไหมบ่เอลูเนี่ยจะเรียนสวยได้บ่จริงๆใช่ไหมล่ะแล้วสิพอสาวนี่แหละบาร์ที่เต้ฮะก็เช่นลูกมีอยู่กูไปกูจะพิวเนี่ยจังทั้งยามหูดีสิเนี่ยแล้วสิเวทแต่ยาวตัวดูกะกูรู้เปล่าวะเลย
ต้องปฏิบัติสิ่งเดียวที่เราเชื่อว่าเป็นที่ที่ตัวเองนะปฏิบัติในบริวิทาร์ปฏิรูปว่าอันนั้นบริวปงจันยูยูทาร์บ่เนาะอารมณ์มีเจ้าเรื่องขามาที่มันแต่ละเรื่องนากาบุญยูรสชาติยังมีคนที่ชอบใจเลยอะไรก็เช่นตัวมีคนไปกูจะพิจารณาเรื่องอะไรตัวเรื่องอันนี้ที่ขนาดนี้จะนุ่งยาเลยตัวอะไรอย่างเงี้ยเลยที่จะเชื่อในที่มันจะตัดเจ้าเราไม่ใช่
ปฏิเสธยามีกรอกเช่นมิวรักคงกระปฏิรูปยายนามีปีรับีแล้วแม่มาลากูมาเช่นบ้านแม่เช่นมิวรันยีละขังงานนี้ทีวีเชียร์ยายอยู่ตัวมาพี่ป่าเลยยังงานลีบาดีปูบามูจูบันดีไปแม่ลาวมิวราซิลยูยูยีเนี่ยพุ่มยูยีปฏิเอลันยูตีปีกรอกเส้นที่มาพี่ดีเรื่องเช่นนี้มาเช่นนี้ป่าเลยนัทเอาสังงานตัวยูกับวันมากเช่นงานยีปฏิรูปอันนี้ไม่ยากรับพี่ได้รู้เลยเช่นงานยีเลี้ยงตรงนั้นตัวเด็กก็สูบอะไร
กระเช้านั้นยี่ปาร์ตี้เลี้ยงคู่กับกุศลเรื่องนี้นั้นยี่ปาร์ตี้เสียงลงงานด้วยตัวเราสองนายผู้กระเช้านั้นยี่ปาร์ตี้มีหนี้นั้นผู้บังสังเวยยี่กอมตีกีบีซีซีโก้นัทเอาสักชั่วโมงเนี่ยเอเบรลามาสาดเต็มพอสีทาวาเร่เสียสูรุขอเรียกแต่ลืมผู้เผยสิริอาเก้าเสด็จมุฮา ในยุคที่มุกเวสีตัวเองกู้ยืมเงินพุ่มยุ่ยจะยี่ปาร์ตลูจะพูดมาเสียสุริฮะที่มุกเวสีกูทิ้งจ้างไปไหนเนี่ยยังสุดที่เลยพี่ปาร์เร่ถ้าจะเล่าสิมีมาในงานมาเอเยเป็นลูกผู้เสียชีวิตเลยลุลละคุณลูกชายเช่นตันจีทว่าคุณเป็นลูกชายเนี่ยสินิบาร์เร่อันนี้สุริฮะเล่าเธอเอเยเป็นลูกผู้เสียชีวิตเนี่ยในฐานะคณะกูแล้วแม่เองานี้ยังได้ยายลีลาเสียเสมาสุนิจายาอุบาชิน ปาวินสุนีมีเมียหลุดเรียตัวราชินีเนี่ยฟิวมีมาวันกูยังโทรศัพท์นั่นแม่จีพี่ปูชามิสุยแต่ยังลีลาเสียงทั้งลุงจีมาคอยอยู่มาพี่ปาร์เร่ถ้ามองกูยังมีกูยังมีหนุ่ยกูสานี่พี่ตั้งไฟนี่พี่จูเทนพี่ปูทารุเลยยาวาร์เร่ฟิวมีมาวันยังฟงนับปากกาเจ้เนตุนยานเน่ต้องเชนเน่งางางาเล่พี่พี่รอยี่เมลิสากาโร่เบอร์มิสแอทวีโอเอนิวส์ดอทคอมพี่ปาร์เร่
ปาวินสุนีมีเมียจามีตัวราชินีกูพิกอบาร์เรชมาจากเงี้ยกูนายกูมาสุนีจามีวิวีแต่ยังลีลาเสียเสมาตัวราชินีปาวินสุนีจาวาโอโนทัมันพิกอบาร์เรอากูรอเมริกันนั่งยี่ชินีกูเตรียมจาวามีแต่หน้าเวียยูเมดูรีเอ็นเอาจังยาสุเวงกูเสียเสบุเน่ปัตตาเดอุบลีพิจารณาเมสุเวงเล็กขันตัวเมย์ยี่ยามยูอเมริกันธรรมะอิมพีโรเบก้าพิจารณา ไล่ไปเลยลงเกเรตเรียนปากกาฟลอริดาตั้งแต่พิคามูจาวลูสักคนอุติสงตัวพี่น้องตั้งแต่เวียยูเกนซีเมนซีกังโกตินดินเจเจเนทิ้งชกโบเจเจลังลองวิบันดันีทับโบลาจิมาเวอิมพีโรเอเดบอราทับโบลาลาวาฟิวีเดรนเอาฟิลกอลูเน่สเลตเตอร์เฮอตูเอเดรนลวากุโรกูองกาเตียนปิอาบามี
ฟลอริดาบินเองก็ถือเป็นเจ้ามาตั้งแต่พิคามูพิบาบีตั้งแต่ด้วยเรื่องกูเวลุเมียอังอุเรียพิจารณ์บุจังนารีอุซามบีตั้งแต่เงาลงมาต้องสูรุชานีรามาวอชิงเองก็ตั้งแต่อิมิโรชิมาเลเลเลียงบีรอสนับพิจารณ์จาวาเรลงเงินเดือนเป็นกุมไบมันรอตั้งแต่พิคัดอาจารย์ที่สุนทรีย์จับหน้าคันนารีฟลอริดามาจิมบาเกวาเรจับหน้าคันนาเตียวดูดูพิเดเซมชาเลวิกา
ชื่อโอลิเวอร์ทีม
ตัวคุมาสลีนิเบชิบาเตย์เอลูรอบัวสงเดมตัวเต็มเอา ตรงนี้เรื่องอะไรคุณลูกเต้ส่งกองเต็มเอาเฟฟไว้ละสิ่งนี้ชุดมีอันนี้ก็ตอนนี้พิคามูจังเต้ส่งดูเรื่องจับหน้าคันนาจิมบานี่จะมาเวฟลอริดาปีนี้ไม่ยามีมาตอนนี้พิบาวจีดูจิมบาเกบีลุงอารองลาวดีพิบาวกูลาเรลูกคัมมันทาวาเรนี่เส้นจิมบาลีชีตอนนี้พิบาวมาพักเลี้ยงมิวแทนจังว่าตอนนี้พิคามูมาต้องพิเกเรเอไอ15ลูกได้ใครชิมวยตอนนี้ดูบาวเวตอนนี้มิวซามิวจงกูเวลุยาวาเร เอลูตันนั้นพิจารณาดูดีกันเลยตันนั้นวัยยุ่งไม่ดูดีเอาจังยาสุเวงกูเสียเสียใจมาลูเวลูเอรูกูเนี่ยยังชาในนาวาทั้งหลุดออกดิโมแครตกางจังเช็คชิวมาก็ตั้มรายเนี่ยท้องสกูนั่งเงี้ยตรงนี้สูบจัดเทมาตันนั้นลูเอรูกูวัยยุ่งยามามิวกูตัวยาเรลูพิวาเร่
President Trump and his budget.
တမရရဲ့နိုင်ငံအသုံးစရေးဆိုင်ရာဆူပြည့်ချက်ထဲမှာတနက်ဝေယူခွင့်မရှိတဲ့ဒုစရိုက်သမားတွေနောက်စိတ်ကြမ်းမာရေးချွင်းသူတွေရဲ့နောက်ကျောင်းရာဇဝင်ကိုစစ်ဆေးဖို့မလိုဘူးဆိုတာပါပါတယ်
။တနက်သမားနဲ့ပတ်သက်ပြီးသတင်းအချက်အလက်တချို့ကြိုတင်သိရှိထားပေမဲ့ FBI ပြည်ထောင်စုစွန့်စမ်းစစ်ဆေးဘီရိုဟာအချိန်မီတားဆီးဖို့ပြက်ကွက်ခဲ့တယ်ဆိုပြီးတမရထရမ်ကတော့ပြစ်တင်ဝေဖန်ပါတယ်။လွန်ခဲ့တဲ့အမေရိကန်တမရရွေးကောက်ပွဲမတိုင်ခင်ကာလမှာသူ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားတွေကြားပူးပေါင်းကြံစည်တယ်ဆိုတဲ့တကယ်မဟုတ်တဲ့ဆက်ဆဲချက်တွေနဲ့အလို့ရှုံနေပြီးကို့အလို့ကိုလို့ကြဖို့လဲထရမ်က Twitter မှာရေးသားခဲ့ပါတယ်။ဒါ့အပြင်လဲဖလော်ရီဒါပစ်ခတ်မှုမှာအသက်ဘေးကလွတ်မြောက်လာသူတွေနဲ့နိုင်ငံတော်ကကျောင်းသားတွေကတော့တနက်ထိန်းချုပ်မှုနဲ့ပတ်သက်ပြီးတော့တည်တည်ချာချာဆောင်ရွက်တာမျိုးမရှိဘူးဆိုပြီးနိုင်ငံရေးကောင်းဆောင်တွေကိုပြစ်တင်ဝေဖန်ပါတယ်။ Majority Stoneman Douglas အထက်တန်းကျောင်းသူ Emma Gonzalez ကNRA အမျိုးသားရိုက်ဖယ်အသင်းကြီးစီကနေအလှငွေလက်ခံတဲ့လွတ်တော်အမတ်တွေကိုဝေဖန်ပါတယ
် NRA ကနေအလှငွေလက်ခံတဲ့နိုင်ငံရေးသမားတွေတည်ထားဖို့ကဒါဟာရှေ့ဆရာကောင်းတဲ့လုပ်ရပ
ါတမရထရမ်ဟာတနက်ကင်ဆောင်ခွင့်ရရှိဖို့နဲ့ပတ်သက်ပြီးလှုပ်ရှားစည်းရုံးတဲ့သူတွေစီကနေဒေါ်လာတန်း30လက်ခံရယူခဲ့တယ်လို့အရင်တမရဘရိတ်အိုဘားမားကစိတ်ကျမ်းမာရေးချွေးရင်သူတွေတနက်ဝေလို့မရအောင်တားဆီးတဲ့စည်းမျဉ်းတွေထုတ်ပြန်ထားတာကိုလည်းဖျက်သိမ်းခဲ့တယ်လို့ Gonzalez ကပြောပါတယ်
အမေရိကန်ပြည်အောင်စုမှာ2018ခုနှစ်ရဲ့ပထမတစ်လခွဲလောက်အတွင်းတနက်နဲ့ပြစ်လို့သေဆုံးသူတွေရဲ့ရေတွက်နဲ့စားကြည့်မယ်ဆိုရင်တယောက်ကို9800နှုန်းလောက်ဖြစ်သွားပါတယ်။ဒါဟာဒီလူတွေရဲ့တန်ဖိုးလား Trump
နိုင်ငံတော်ဝန်ကမျိုးဆက်သစ်တွေကြားတနက်ထိန်းချုပ်ရေးနဲ့ပတ်သက်ပြီး Me Next နဲ့ Never Again တနက်ထိန်းချုပ်ရေးလှုပ်ရှားမှုတွေတိုးမြင့်တောင်းဆိုလှုပ်ရှားလာတာဟာပုံမှန်လို့ဖြစ်လာပါတယ်။ဒါ့အပြင်အတားဆီးမဲ့တနက်ဝယ်ယူရောင်းချလူသူတွေစီကနေနိုင်ငံရေးသမားတွေအလူငွေလက္ခဏာဟာရှက်စရာကောင်းတဲ့လုပ်ရက်အဖြစ်လဲရှုမြင်လာအောင်တနက်ထိန်းချုပ်ရေးလူလားသူတွေကချူးစားနေပါတယ်။ဒါ့အပြင်လွှတ်တော်အနေနဲ့တနက်တင်းတင်းကြပ်ကြပ်ထိန်းချုပ်ရေးဥပဒေမပြဌာန်းမချင်းနောက်လအတွင်းမှာအကြောင်းမတက်ပဲသပိတ်မှောက်ဆန္ဒပြကြမယ်ဆိုတော့ပြောဆိုဆွေးနွေးမှုတွေလည်းကြဲကြဲလောင်လောင်ထွက်ပေါ်နေပါတယ်ခင်ဗျာ။
ကိုအောင်တင်ပြခဲ့တာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်တဲ့ Radio အစီအစဉ်ပြပြချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00-9:00ခွဲအထိ Asia Set 7ဂျူဒူကနေထုတ်လွှင့်သွားမှာမို့စောင့်မျှော်ရှုစားနိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ဂီထက်ကပြောပြပေးမှာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကထက်တန်းချောင်းတစ်ချောင်းမှာပြီးခဲ့တဲ့သတင်းဘက်ကလူ18ဦးတနက်နယ်ပြစ်ခတ်ခံရပြီးနောက်မှာတော့တနက်ဝယ်ယူသူတွေရဲ့နောက်ချောင်းရာဇဝင်တွေကိုပြည်ထောင်စုအစိုးရကတင်းကြပ်စစ်ဆေးရေးကြိုးပမ်းမှုအပေါ်သမ္မတဒေါ်နယ်ထရန့်ကထောက်ခံတဲ့အကြောင်းသမ္မတအင်ဘီရောကမနေ့တနင်္လာနေ့မှာပြောဆိုထားပါတယ်။လူစုမဝယ်တဲ့ပြစ်ခတ်မှုတွေကိုတားဆီးနိုင်ရေးဥပဒေပြုဆောင်ရွက်ဖို့နိုင်ငံတော်ကတောင်းဆိုမှုတွေထွက်ပေါ်လာချိန်မှာသမ္မတထရန့်ဘက်ကအခုလိုထောက်ခံလိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်က2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွင်းရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုအပေါ်သမ္မတဟောင်းဘရက်ကိုဘားမအနေနဲ့လက်လွတ်စပယ်ကင်တွဲခဲ့တယ်လို့ထပ်မံဆွဆွဲလိုက်ပါတယ်။သမ္မတထရန့်ကဥပမာအနေနဲ့ဒီအမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်နဲ့ရွေးကောက်ပွဲအပြီးကာလအထိသမ္မတတာဝန်ယူခဲ့တာဖြစ်လို့ရုရှားဝင်ဆွတ်ခဲ့မှုအပေါ်ဘာကြောင့်တစုံတရာအရေးမယူခဲ့ရတာလဲလို့ Twitter မှာမနေ့ကရေးသားလိုက်တာဖြစ်ပါတယ်။စီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်အနီးကသဘုံတို့ထင်းချုံရအရှေ့ပိုင်းဂူတာမှာဒီကနေ့အင်ကာနီအစိုးရလူလာတဲ့တပ်ဖွဲ့တွေရဲ့တိုက်ခတ်မှုကြောင့်အနည်းဆုံးလူပေါင်း45ဦးသေဆုံးရတယ်လို့စီးရီးယားစစ်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။မနေ့တနင်္လာနေ့ကလေကြောင်းကနေတိုက်ခတ်မှုတွေအတွင်မှာတော့လူပေါင်း100နီးပါးသေဆုံးခဲ့ပါတယ်ရှင
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ဂီတိုက်ပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်းနှွင့် engineer ကတော့ Linus Rimkus ဖြစ်ပါတယ်။ VOA American တန်းညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ 6:00-9:00 ထိ line meter 7925ရူကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2 ရက်မှာကျွန်တော်တို့တခါပြန်ဆုံရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.
Thank you.